မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စစ်တပ်အာဏာသိမ်းပြီးရပ်ပေါင်း60ကျော်အတွင်းကျန်းမာရေးဝန်ထမ်းတွေနဲ့အဆောက်အုံတွေကိုအကြမ်းဖက်တိုက်ခိုက်မှုပေါင်း158ခုရှိပြီးသေဆုံးသူပေါင်း12ဦးနဲ့လူပေါင်းဒါဇင်နဲ့ချီဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမေလ5ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဒါနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျူရစ်ကစစ်တပ်ကပြည်သူ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဖြစ်လာနိုင်တဲ့ဆိုးကျိုးတွေကိုသတိပေးပြောဆိုခဲ့ပါတယ
် Turning to Myanmar our colleagues on the ground said today that there is a need to protect health workers and facilities warning of the impact on public health of
ကျန်းမာရေးဝန်ထမ်းတွေနဲ့အဆောက်အုံတွေကိုအကာအကွယ်ပေးဖို့လိုအပ်နေကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကဒီကနေ့ထပ်ပြီးတောင်းဆိုလိုက်ပြီးဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးကတည်းကပြည်သူ့ကျန်းမာရေးလုပ်ငန်းတွေအပေါ်အကြမ်းဖက်မှုတွေကြောင့်ဖြစ်လာမဲ့အကျိုးဆက်တွေကိုသတိပေးလိုက်ပါတယ်လို့သူကပြောသားတာပါဖေဖော်ဝါရီလစောပိုင်းကစပြီးကမ္ဘာအနှံ့ပြကျန်းမာရေးဆောက်ရှောက်မှုတွေကိုအဓိကတိုက်ခိုက်ခဲ့တာတွေနဲ့ပတ်သက်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်ထဲမှာလည်းမြန်မာနိုင်ငံကအခြေအနေလဲပါဝင်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံတဝန်းကျန်းမာရေးဆေးရုံအဆောက်အုံပေါင်းအနည်းဆုံး30ခုကိုစစ်တပ်ကဆက်လက်သိမ်းပိုက်ထားဆဲဖြစ်တယ်လို့လေစတီဖင်ဒူဂျရစ်ကပြောသွားပါတယ်။ CDM အမိတ်မနာခံရေးလှုပ်ရှားမှုမှာပါဝင်တယ်လို့ယူဆရတဲ့ဆရာဝန်ပေါင်းအနည်းဆုံး139ဦးကိုတရားစွဲဆိုထားကြောင်းနဲ့သူတို့အားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းမှုအန်ဒရူးခက်ကူကပြောကြားခဲ့ပါတယ်ရှင်။